မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာပထမဆုံးတင်ပြချင်တာကတော့ရန်ကုန်က၈တန်းကျောင်းသားတူပေးပို့လာတဲ့စာပါ RFA ရေကျွန်တော်ကရန်ကုန်တိုင်းမရန်ကုန်မြို့နယ်ကကျောင်းတစ်ကျောင်းမှာ Grade 8၈တန်းမှာပညာသင်ကြားနေတဲ့နန်း CDM ကျောင်းသားတယောက်ပါတဲ့ဒီ CDM ဆိုတာက Silver Disobedience Movement ဆိုတဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုကိုခေါ်တာဖြစ်ပြီးတော့နန်း CDM ဆိုတာကတော့ဒီလှုပ်ရှားမှုမှာမပါတဲ့သူကိုဆိုလိုတာပါရှင်ကျွန်တော်ကအကြောင်းကိုတက်ချင်လွန်းလို့တက်နေတာမဟုတ်ပါဘူးဒါပေမဲ့ဒီလိုအကြောင်းတက်တာကစစ်ကောင်စီကိုထောက်ခံတဲ့ပုံစံမျိုးဖြစ်နေပါသလားဖြစ်နေတယ်ဆိုရင်ဘလို့ပုံစံမျိုးနဲ့စစ်ကောင်စီကိုမထောက်ခံဘူးဆိုတာကိုခြားပြလို့ရပါမလဲ RFA အနေနဲ့ပေးစာပြန်စာအစီအစဉ်မှာထည့်သွင်းဖော်ပြပေးပါကျွန်တော်တို့အတွက်ကြောင့်နဲ့စစ်ကောင်စီကိုတော်လှန်နေတဲ့သူတွေအနောက်ရှက်တစုံတရာဖြစ်မှာဆိုလိုပါဆိုပြီးတော့ပြပို့လာတာပါရှင်အခုနောက်ထပ်စာတစ်စောင်ကတော့ CDM ចောင်းသူတဦးရဲ့ပေးစာပါကျမကတော့နောက်ဆုံးနှစ် CDM ទူနာပြုចောင်းသူတယောက်ပါ RFA ကျမတကယ်တမ်းပွဲရမယ်ဆိုရင်ဒီ2020 17လပိုင်းကလေးကပွဲရရမှာပါကိုဗစ်ကာလចောင်းပိတ်ထားတော့ចောင်းမတက်ရပါဘူးစစ်တပ်ကအာဏာသိမ်းတော့သူများမိုးခါရေတောက်တယ်လို့လည်းမတောက်ချင်းကြားနေလဲမဖြစ်ချင်တဲ့အတွက်အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါဗျ။နောက်တော့မိသားစုစာဝတ်နေရေးအတွက်စေကန်းတစ်ခုမှာအလုပ်ဝင်လုပ်ခဲ့ပါဗျ။အခုတော့လုံခြုံရေးအရာအဲ့ဒီစေကန်းမှာဆက်လုပ်ဖို့မဖြစ်နိုင်တော့တာမို့ကျမတို့မိသားစုအတွက်စာဝတ်နေရေးခက်ခဲလာပါဗျ။ဘာလို့လို့လုပ်ရမလဲမသိပဲအနာဂတ်အတွက်တွေးမိတိုင်းဝမ်းနည်းနေရပါဗျ။ကျမလိုရီမန်းချက်ပန်းတိုင်ပျောက်နေတဲ့လူငယ်တွေလည်းအများကြီးရှိကြမှာပါ။တော်လန်ရေးကာလကြာလာတာနဲ့အမျှတောက်ခံနိုင်ဖို့အင်အားတွေချိနဲ့လာပါဗျ။မြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေလို့ဆုမွန်ကောင်းတောင်းပါရစေပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ RFA ကိုအီးမေးလ်ကနေပေးပို့လာတဲ့စာကိုတင်ပြပါမယ်ဒီနိုင်ငံသားရေးဝန်ကြီးဌာနကဝန်ထမ်းတယောက်ကလိုင်စင်မဲ့ယာဉ်တွေရောင်းချနေတဲ့အပြင်တရားဝင်လိုင်စင်ရှိတဲ့ကားရဲ့ကားနံပါတ်ကိုခိုးယူတုပပြီးတော့ဒီ without car လို့ခေါ်တဲ့လိုင်စင်မဲ့ယာဉ်မှာအသုံးပြုနေလို့ပါဆိုပြီးတော့ပေးပို့လာတာပါနေပြည်တော်မှာလိုင်စင်မဲ့ကားတွေရောင်းဝယ်စီးနင်းနေတာများပြားနေပြီးတော့ဒီလိုလိုင်စင်မဲ့ကားတွေရောင်းဝယ်စီးနှင်းနေသူတွေကလည်းယာရူးကြီးပိုင်းတွေပါတဲ့သူတို့ကိုဖော်ထုတ်အရေးယူတာမျိုးလည်းမရှိပါဘူးတဲ့ဒီလိုင်စင်မဲ့ကားတွေကိုတရားမဝင်ရောင်းချနေတဲ့ဝန်ထမ်းကိုတပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အရေးယူပေးစေခြင်းတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကိုအီးမေးလ်ပို့ပြီးကြေညာခဲ့ပေမဲ့အကြောင်းမထူးပါဘူးတဲ့ဒါကြောင့် RFA ကနေတစ်စစ်တင်ပြလိုက်ပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတခါတော့ဘကိုးကဒေသခံတဦးရဲ့ပေးစာကိုတင်ပြပါမယ်ဒီဘကိုးတိုင်းနတ်တလင်းခရိုင်သဲကုန်းမြို့နယ်ဆေးရုံကဆရာဝန်တချို့ကဒီဆေးရုံဝင်းထဲမှာကိုပိုင်ဆေးဆိုင်ဖွင့်ထားကြပါတယ်တဲ့လူနာတွေကိုလည်းသူတို့ဆိုင်ကနေဆေးဝယ်ခိုင်းပါတယ်ဆေးရုံတက်တဲ့လူနာတွေစီကနေပြီးတော့လဲဓာတ်စီဖို့ဆိုပြီးတော့ပေးခိုင်းလေးရှိပါတယ်တဲ့ပြင်ပလူနာပြသခြင်းလည်းမရှိပါဘူးလူနာပြတဲ့အချိန်မှာလဲဆရာဝန်မရှိတာကများနေပါဗျ။ဆရာဝန်တွေကကိုပိုင်ဆေးကန်းဖွင့်ထားပြီးတော့ဒီဆေးကန်းလာပြတဲ့လူနာတွေကိုပဲကြည့်ပေးပါဗျ။တဲ့ဆေးရုံကိုလာပြရင်လဲသူနာပြုတွေကကိုပိုင်ဆေးကန်းကိုပဲလွှတ်တာများပါဗျ။ဒါတွေကိုအမြင်မတော်လို့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေသိအောင်စာရေးသားပေးပို့ရတာပါဆိုပြီးတော့ပြောပြလာတာပါရှင်။အခုဆက်ပြီးတင်ပြချင်တာကတော့မကွေးတိုင်းဘက်ကပေးပို့လာတဲ့စာပါ။ကျွန်တော်ကတော့မကွေးတိုင်းဂံကောမြို့နယ်တဲကရွာတရွာကဒေသခံပြည်သူတယောက်ပါကျွန်တော်တို့ရွာမှာပြူစောထီတွေနဲ့စစ်ကောင်စီတပ်တွေကရွာကပြည်သူတွေကိုပြူစောထီတဲ့အတင်းလိုက်ခိုင်းပြီးတော့တင်တန်းတွေပေးနေပါတယ်တဲ့ပြီးတော့ရွာကနေထွက်ပြီးတော့တော်လန်ရေးတဲကိုလိုက်သွားတဲ့ PDF ကလေးတွေရဲ့မိဘတွေကိုလည်းဖမ်းဆီးစစ်ဆေးပြီးတော့ရွာနှင်တန်းတွေပေးနေပါတယ်အိမ်ကပစ္စည်းတွေကိုလည်းအကုန်သိမ်းယူနေကြပါတယ်တဲ့နေကင်းညာကင်းတွေမှာလည်းပြည်သူတွေကိုတအိမ်တယောက်မလိုက်မနေရစနစ်နဲ့ကင်းဆောင်ခိုင်းတာတွေလည်းရှိနေပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရပ်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်